ဗစ်ရောဂါစတင်ပြန့်ပွားတာကိုစုံစမ်းစစ်ဆေးဖို့ဩစတြေးလျအစိုးရတောင်းဆိုခြင်းကစပြီးတရုတ်နဲ့ဆက်ဆံရေးအဆင်မပြေဖြစ်လာတယ်လို့ပြောနိုင်ပါတယ်။ဒီတော့တွင်လွန်ခဲ့တဲ့မေလကတရုတ်ပင်လယ်အရှေ့ပိုင်းမှာအမေရိကန်ဂျပန်ပြင်သစ်တို့ကျင်းပတဲ့ရေတပ်စီရေးလေ့ကျင့်ခန်းမှာဩစတြေးလျပါဝင်လာတာဟာတရုတ်အတွက်မကျေနပ်စရာဖြစ်လာပါတယ်။စစ်အင်အားမဖြစ်စလောက်သာရှိတဲ့ဩစတြေးလျကိုဂရုစိုက်စရာမလိုဘူးလို့တရုတ်ကွန်မြူနီရဲ့ Global Times မှာရေးသားကြပါတယ်။ဩစတြေးလျ၊ဗြိတိန်နဲ့အမေရိကန်ဩကတ်စ်မဟာဗိတ်ဖွဲ့တဲ့အခါမှာတရုတ်တုံ့ပြန်မှုဟာပြင်းထန်လာပါတယ်။စက်တင်ဘာ15ရက်နေ့ကကျင်းပတဲ့ Online သတင်းစာရှင်းလင်းပွဲမှာစိတ်တူသဘောတူတွေဖြစ်တဲ့အမေရိကန်၊ဗြိတိန်နဲ့ဩစတြေးလျဟာသူတို့ယုံကြည်ချက်ကိုကာဝယ်ဖို့နဲ့လုံခြုံရေးဖွံ့ဖြိုးရေးမြင့်တင်ဖို့အတွက်သုံးနိုင်ငံကာဝယ်ရေးမဟာမိတ်ဩကတ်စ်ကိုတည်ထောင်တယ်လို့ဖော်ပြပါတယ်။တရုတ်အန်ဒီရဲ့ကြီးမားတာရာကိုမပြောပေမဲ့တရုတ်ကိုဟန်တားဖို့စစ်ဘရင်စကားနဲ့ဆိုရင်ခွေထားဖို့ရည်ရားလို့မြင်ကြပါတယ်။တရုတ်ရဲ့ပေါကပလမ်းကြောင်းကိုအနောက်တိုင်းမှာသင်္ဃာမကင်းဖြစ်နေတာကြာပြီးဖြစ်ပေမဲ့မြန်မာပြည်လိုနိုင်ငံလေးတွေကတော့အခွင့်အလမ်းလို့မြင်ကြပါတယ်
တရုတ်အစိုးရရဲ့ဘိုးကပတ်လမ်းကြောင်းစီမံကိန်းဟာအာရှပစိဖိတ်ဒေသကနိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုကိုမြင့်တင်ပေးနေတယ်လို့ဘူယုံမီမင်းအွန်လိုင်းက6ချိန်မြောက်မော်စကိုနိုင်ငံတကာလုံခြုံရေးညီလာခံမှာဇွန်လ23ရက်နေ့ကပြောပါတယ်အာရှပစိဖိတ်ဒေသမှာအင်အားကြီးနိုင်ငံတွေမဟာဗျူဟာပြိုင်ဆိုင်လို့ဒေသတွင်းပြည်ပကကြီးထွားလာမယ်လို့ခန့်မှန်းပါတယ်ဒီမိုကရေစီလူ့အခွင့်အရေးကိုအကြောင်းပြပြီးပြည်တွင်းရေးမှာဝင်ရောက်ဆက်ဖက်ချဲလေတာမျိုးကိုလည်းအများကြီးတွေ့ရလိမ့်မယ်လို့ဆိုပါတယ်။နိုင်ငံအချို့ဟာသူတို့နဲ့မတူတဲ့နိုင်ငံရေးစနစ်နဲ့အတွေးခေါ်တွေကိုလွှမ်းမိုးဖို့ဤလန်းမျိုးစုံနဲ့အစဉ်တစိုက်ကြိုးပမ်းနေတယ်လို့လည်းတက်ချုပ်မင်းအွန်လိုင်းကမော်စကိုညီလာခံမှာပြောသွားပါတယ်။မြန်မာအရေးမှာမဆက်ဖက်ကြဖို့တတိပေးထားတာဖြစ်ပါတယ
်။မြန်မာပြည်တွင်းပြပရေးရမှာတရုတ်ကအရေးကြီးတဲ့အခန်းကပါဝင်နေတာမို့တရုတ်အခြေအနေဆိုးဝါးလာရင်မြမပြိမာကရဲ့ရိုက်လာမှာကိုရှေ့ဆိုးရဆိုးရိမ်နေပုံရပါတယ်ပြပကဆွက်ဖက်လာမှာကိုတက်ချုပ်ကြီးဆိုးရိမ်နေတာထင်ရှားပါတယ်ရိုးသားတဲ့ဒီမိုကရေစီစနစ်ကိုအကောင့်ထည့်ဖော်ခြင်းလို့စစ်အာဏာသိမ်းရတယ်လို့ပြောတာကိုတော့ဒီမိုကရေစီကျင့်သုံးသူတွေလက်ခံနိုင်စရာအကြောင်းမရှိပါဘူးဒီမိုကရေစီနိုင်ငံသုံးနိုင်ငံရဲ့ဩကတ်အဖွဲ့ဟာစစ်အာဏာရှင်အတွက်ဘဝင်တုံစရာဖြစ်နေပါတယ်အရင်ကလည်းတင်းပလေဖို့ဖွဲ့ထားတဲ့ Five Eyes အဖွဲ့မှာအင်္ဂလိပ်စကားပြောတဲ့နိုင်ငံတွေသာပါဝင်ပါတယ်။ယုံကြည်မှုကိုအခြေခံတဲ့လုပ်ငန်းတွေမှာယဉ်ကျေးမှုအခြေခံတူညီတာကိုဦးစားပေးတာများပါတယ်။တမိုင်းဟာနိုင်ငံတကာဆက်ဆံရေးမှာယုံပြန်ဟနေပါတယ
်။ဒီဇယ်သုံးရေငုပ်သင်္ဘောတွေပြင်သစ်စီကဝယ်ယူဖို့အစီအစဉ်လုပ်ပြီးတော့ပြင်သစ်နဲ့အတူစီရေးလေ့ကျင့်ခန်းလုပ်ပြီးမှဩဂတ်မဟာမိတ်အဖွဲ့မှဝိုင်းပယ်ခံရတာကိုပြင်သစ်ကမကြည်မချမ်းဖြစ်သွားပါတယ်ပြင်သစ်ကိုမယုံသလိုဖြစ်သွားပါတယ်အမေရိကန်ရဲ့အနုမြူစွမ်းရင်သုံးရေငုပ်သင်္ဘောနဲ့ထောင်လိုင်းဤပညာရဖို့ဩစတြေးလျအတွက်ပိုရေးကြီးပါတယ်အနုမြူစွမ်းအင်ရေငုပ်သင်္ဘောတွေရလို့ဩစတြေးလျဟာတရုတ်ထက်ပိုပြီးအားကောင်းမှာမဟုတ်ပါဘူးဒါပေမဲ့အမေရိကန်အနုမြူရေငုပ်သင်္ဘောတွေဩစတြေးလျမှာစိုက်ကပ်နိုင်တာဟာတရုတ်အတွက်ရဒက်မအေးစရာဖြစ်လာနိုင်ပါတယ်ဩစတြေးလျကသမဂ္ဂတွေဖြစ်တဲ့သင်္ဘောသားသမဂ္ဂနဲ့လျှက်စစ်အလုပ်သမားသမဂ္ဂတွေကတော့အနုမြူရင်ငုပ်သင်္ဘောစီမံကိန်းဟာတိုင်းပြည်အတွက်အကျိုးမရှိဘူးလို့သုံးသပ်ကြပါတယ
်။အင်္ဂလိပ်အမေရိကန်နဲ့တရုတ်ကွန်မြူနီဟာအခြေခံအတွေ့အခေါ်ကွဲပြားခြားနားပါတယ်။1950ကဖြစ်ပေါ်တဲ့ကိုရီးယားစစ်အတွင်းချောင်းချုံတိုက်ပွဲမှာအမေရိကန်တပ်တွေအရေးနိုင်သွားပြီးမော်စီတုံးရဲ့ပြည်သူစစ်တပ်အောင်ပွဲခံတာကိုအခုတည်းကတရုတ်ကဂုဏ်ယူနေပါတယ်ကိုရီးယားစစ်ပွဲအနှစ်80ပြည့်နေ့မှာချောင်းချုံစိတ်ကမွေးကြဖို့တံပရာရှီကျင့်ဖင်ကဩဝါဒစကားပြောကြသွားပါတယ်အမေရိကန်နဲ့အင်္ဂလိပ်ကတော့ပထမနဲ့ဒုတိယကမ္ဘာစစ်မှာအောင်ပွဲခံတာကိုသာဂုဏ်ယူကြပြီးကိုရီးယားစစ်ကိုတော့မစ်ပစ်လိုကြပါတယ်မော်စီတုံးကစ်ကတကားပိတ်ဝါဒကျင့်သုံးတဲ့တရုတ်နိုင်ငံကိုတကားဖွင့်နိုင်အောင်အမေရိကန်ကကူညီခဲ့ပါတယ်အမေရိကန်နဲ့ကုန်သွယ်ရေးအဆင်ပြေလို့တရုတ်ကွန်မြူနီဟာအရင်းရှင်ဖြစ်လာတာပါအမေရိကန်နဲ့ဆက်ပြည်ရင်တရုတ်ပြည်အကြီးအကျယ်ဒုက္ခရောက်သွားနိုင်တာကိုချောင်းချုံစိတ်သက်ရှိသူတွေသိကြပါတယ်တရုတ်ရဲ့တပါတီအာဏာရှင်စနစ်နဲ့အင်္ဂလိပ်အမေရိကန်ဒီမိုကရေစီစနစ်ဟာ ွယ်ပြားတာမှုစစ်စစ်ညှိနှိုင်းဖို့ခက်ခဲစေပါတယ်မြန်မာ့ကိတမိုင်းကိုလေ့လာရင်ဒီမိုကရေစီနိုင်ငံအချင်းချင်းစစ်မဖြစ်ကြပဲအာဏာရှင်နိုင်ငံတွေနဲ့သာစစ်ဖြစ်တာတွေ့ရပါတယ်ခင်ဗျာ